American ပြည်ထောင်စုမှာဒီကနေ့ကျင်းပတဲ့သမ္မတအရွေးကောက်ပွဲမှာ American ပြည်သူပြည်သားအများပြားလာရောက်မဲပေးခဲ့ကြပြီးတော့ဒီထဲမှာ American ပြည်ထောင်စုကိုရောက်နေကြတဲ့မြန်မာတွေလည်းအများပြားပါဝင်ပါတယ်။သမ္မတဖြစ်လာဖို့အတွက်အကျိနဲ့မဲဆွဲခဲ့ကြတဲ့ Democratic Party သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့နှစ်ယောက်ကို American ရောက်မြန်မာတွေကဘသူကိုများသူတို့ရဲ့သမ္မတဖြစ်ရွေးချယ်ခဲ့ကြပါသလဲ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကပြောပြထားပါရရှင်။
American ပြည်ထောင်စုမှာဒီကနေ့နိုဝင်ဘာလ10ရက်နေ့မှာသမ္မတရွေးကောက်ပွဲစတင်ကျင်းပနေပါပြီ။ကြိုတင်မဲပေးထားကြတဲ့ပြည်သူတချို့ရှိသလိုဒီကနေ့မှာမဲယုံကိုသွားပြီးတော့မဲပေးကြတဲ့သူတွေအများအပြားရှိပါတယ်။အခုသမ္မတရွေးကောက်ပွဲကိုမဲပေးကြတဲ့ American ရောက်မြန်မာတွေထဲမှာနယူးယောက်မြို့မှာနေထိုင်တဲ့ကိုမျိုးသိန်းထွန်းလည်းပါဝင်ပါတယ်။သူမဲပေးခဲ့တဲ့အတွေ့အကြုံကိုတော့အခုလိုပြောပါတယ
်။ကျွန်တော်တော့ဟိုကကိုယ်ကဟိုငကူရဲ့ဟိုမြန်မာပြည်လားဒီမိုကရေစီကိုကဟိုဘယ်လိုလဲအားပေးတယ်လူချင်းတွေတော့ဒီမိုကရက်တစ်ပေါ်ဟိုဟယ်လိုရီကလင်တန်ဝင်နေပြီကြပါပါတယ်ကျွန်တော်။ဘာကြောင့်မဲပြီးတယ်ဆိုတာကဟောဟိုတကယ်ကုလေးကျွန်တော်လည်းနိုင်ငံရေးသိနေအများကြီးလည်းနားလည်တာမဟုတ်ဘူးလေ။ဆိုတော့ကျွန်တော်ရှင်းပြောလို့ရှိရင်ကျွန်တော်ဒီမှာဆိုလို့ရှိရင်တော်ဆန်းစုကြည်ဆိုတာကအာကျွန်တော်မြန်မာနိုင်ငံနိုင်ငံတော့အများဖြစ်သဘောကျကြ။ဟုတ်။အဲ့တော့ဘလို့ဒီဟယ်လိုရီကလင်တန်ကတူလာတယ်တော်ဆန်းစုနဲ့တွေ့တယ်။ဘလို့ဒီကျွန်တော်တို့ဖိလစ်ပိုင်တက်လာလို့ရှိရင်မြန်မာပြည်အတွက်များနည်းနည်းအထောက်အကူများရနိုင်မှာဒါပါပဲကျွန်တော်ဘာမှမရှိပါဘူးအရင်တော့ကျွန်တော်လုံခဲ့၄နှစ်တောင်တခါမဲပေးဘူးလေမဲပေးဘူးတော့ဒီမှာဒီအဲ့ဒီအချိန်မှာကျွန်တော်ရုံးကကြံမဲပေးတယ်ဆိုတော့ည6-9လောက်ဖြစ်နေပြီအဲ့ဒီအချိန်ကျတော့လူကရမ်းများအပြင်မှာလမ်းဆောင်းရတာရမ်းအေးတော့လေအေးလေးလေဆိုတော့ကျွန်တော်ဖြစ်ဘူးဒီမနေ့ကျတော့ငါ6-9လောက်ထပ်ပြီးမယ်ဆိုတော့ကျွန်တော်မြေပေါ်မဲတော့ပြတာအဲ့တော့ဒါပေမဲ့လည်းကိုလိုမျိုးအကြံပြုရလူများများနေကြပြီ။ကိုမလေးလူတွေတော်များပါတယ်။ဒါနဲ့မြန်မာရဲ့ကျွန်တော်မတွေ့ပါဘူး။ဆောင်းတော့ဆောင်းရတယ်။ဘာလို့လဲဆိုတော့တေချာသူတို့စီစစ်တာ哦။အမှားရောမရှိအောင်လေစီစစ်တာဆိုတော့ဒါဆောင်းရပါတယ်။ဒါပေမဲ့အေးစီစစ်ပါပဲ။ဟိုရဲတော့ရှိပါရဲ့ခင်ဗျာ။ဒါပေမဲ့အဲ့လိုစုစုပူပြီးတော့မဟုတ်ပါဘူး။ဒါအဓိကကျွန်တော်ထင်ပါတယ်ပတ်ဝန်းကျင်နဲ့လည်းဆိုင်ပါတယ်။နောက်နေတဲ့ပတ်ဝန်းကျင်ဒီလိုမျိုးငါစုစုပူရှိတဲ့ပတ်ဝန်းကျင်မဟုတ်တော့လေ။အဲ့လောက်ဒီဘယ်လိုပြောမလဲ။ဒီစုစုကထင်မဲ့ပုံစံလည်းမဟုတ်ဘူး။မဲလာပြီးတဲ့လူတွေကလည်းဘဝတည်နေနေပါပဲ။အမှန်တကယ်ပါ။ဒါပေမဲ့တခြားနေရာတော့ကျွန်တော်မပြောတတ်ဘူးလေ။လုံးဝနဲ့လင်းနစ်ကကျွန်တော်မဲသွားပြေတော့အဲ့လိုရဲမတွေ့ရအောင်ခင်ဗျ။ဟိုဒီနေ့ကမနေ့ဆိုရတူရဲတွေ့ရတယ်။ကျွန်တော်နှစ်ကြိမ်ပါခင်ဗျ။လုံးဝလင်းနစ်ကတစ်ကြိမ်ပြေးတယ်။ဟိုဒီကြိမ်ပြေးတယ်။ဟိုပြီးခဲ့ပြီး2015ခုနှစ်မြန်မာပြည်မှာပြီးခဲ့တဲ့နှစ်ကမဲပြေးတော့ကျွန်တော်မြန်မာပြည်ကိုခဏပြန်လေတဲ့အချိန်နဲ့ကြုံနေရလေ။ဟုတ
်ကဲ့။
အဲ့တော့ကျွန်တော်ဆိုလို့ရှိရင်မဲပြေးမြန်မာပြည်မှာမဲပြေးတဲ့နေရာကျွန်တော်အင်းညာတညာလုံး NLD ရုံးရှိမှာတညာလုံးကျွန်တော်စောင့်ပြီးတော့အဲ့လိုမျိုးခံစားမှုမျိုးဒီကဒီမနေ့ကျွန်တော်ခံစားရတယ်ဒီမှာဘလို့ပုံစံဆိုတော့ဟိုလေးနှစ်မှတစ်ခါပေးရတာဟိုဒီခွင့်ရရသိရမလားဆိုတော့မြန်မာပြည်ဟာကိုကိုတော့ကြားတယ်အဖွဲ့နိုင်မှရပါမလားပေါ့အဲ့လို excited စိတ်လှုပ်ရှားထားပါလေ
မကြခင်မှာမဲယုံမှာတွားပြီးတော့မဲပေးဖို့မဝင်းနှုန်းကတော့အခုလိုပြောပါတယ
်ကလင်းတေုံပဲပေးဖို့စဉ်းစားထားပါလေဟုတ်ဟိုစဉ်းစားနေတော့သူကတော့အကုန်လုံးမျှတတယ်လို့ယူဆလို့ပေါ့နော်
American ပြည်ထောင်စု Las Vegas မြို့မှာနေထိုင်တဲ့ဦးစန်းထွန်းဦးကတော့သူ့ရဲ့ရွေးကောက်ပွဲအတွေ့အကြုံနဲ့အမြင်သဘောထားတွေကိုအခုလိုပြောပါရစေ
။တို့ရစီဝိုင်းသမားဆိုစီဝိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပေးလိုက်တာပါ။အမှန်တိုင်းပြောရရင်တော့နှစ်ယောက်စလုံးကိုကျွန်တော်အားမရပါဘူး။ကျွန်တော် Hillary ကလည်းသိပြီးတော့ဟိုလွန်ခဲ့တဲ့7နှစ်ကလေးကလည်းသိပြီးတော့ strong မဖြစ်ဘူးအားမရဘူး။ကျွန်တော်ဒီ America ကြီးတစ်ခုလုံးရဲ့ပြဿနာတွေကိုကြည့်ရောက်ခိုက်တွန်းထိုင်လိမ့်မယ်လို့မထင်ပါဘူး။ Donald Trump ကျတော့လည်းသူကဟိုတစ်ချက်တစ်ချက်ပါသူကထပ်ထပြီးတော့အဲ့လိုတခုဟိုမသိတဲ့ဟာလေးပြောတယ်လို့ကျွန်တော်ကမြင်တယ်ဗျ။အဲ့ဒီမြောက်ကိုစဉ်းစားရတာပေါ့လေစဉ်းစားပြီးတော့ကျွန်တော်အရင်ကတည်းကကျွန်တော်တို့စိတ်ကူးထားတဲ့အတိုင်းပဲ။နောက်ဒီဟိုကဒီမိုကရက်နေနဲ့ကတော့သူကရှင်းရှင်းလုတ်ပြသွားတယ်လုတ်ပြသွားတဲ့အချိန်မှာဟိုသူတို့ဒန်နဆန်ပြောတယ်လို့ပဲတိုက်ပြည်နေနေကတော့သိချမ်းသာတာလုံးဝမတွေ့ဘူးပေါ့နော်။ဟိုသူတို့ပြောတဲ့အတိုင်းပဲသူတို့ကလူတွေကိုတော့ထောက်ပံ့ပါတယ်ထောက်ပံ့တဲ့လူတွေကလည်းကျွန်တော်တို့ social security ရုံးကိုသွားကြည့်ရင်တကယ်ဟိုအများကြီးပဲတကယ်ပွဲတော်ကြီးတခုလိုပဲသူတို့အများကြီးအကြာကြီးစောင့်ရတယ်။စောင့်ရတဲ့ကြောင့်ရလူရအများကြီးပဲ။အဲ့တော့အများကြီးမှလည်းကျွန်တော်ကြည့်လိုက်ရင်သူတို့တချို့လည်းဟိုဟိုတကယ်နေမကောင်းလို့ဘာလို့ညာလို့လာကြတာတွေရှိတယ်။ဒါပေမဲ့တော်တော်များများတော့ဟိုပွင့်လင်းပြောရတာပြင်းလို့လာကြတယ်လို့ကျွန်တော်မြင်တာပေါ့။ပြင်းလို့ဆိုတာပြင်းပြီးအလုံးမလုံးချင်လို့လေအဲ့လိုခွင့်ရေးယူလို့လာကြတယ်လို့ကျွန်တော်မြင်တာ။အဲ့တော့ကျွန်တော်တို့တွေကအလုပ်ကြီးတအားလုပ်ရတယ်။လုပ်ရဆိုကျွန်တော်ဆိုရင်အခုတိအသက်80နီးနေပါပြီ။ဟိုလောက်ကြီးဟိုကျွန်တော်တို့ဘာကို6ရက်ခွဲလောက်ကျွန်တော်လောက်ရတော့မှာလောက်ရဆိုကျွန်တော်တို့လောက်လိုက်တယ်လောက်ရတဲ့အလုပ်ကငွေလေးပါလေးရလာလို့ရှိရင်အဲရလာတဲ့ငွေတွေကကျွန်တော်ကအခွန်ခပေးရတာဒါအများလုံးတယ်လို့ကျွန်တော်မြင်ပါတယ်ပေးရတဲ့အခါပေးရတဲ့အခွန်ခလည်းဘယ်လိုရောက်သွားလဲဆိုတော့အဲ့ဒီကိုရောက်သွားတာရောက်သွားတော့ အဲ့အဲ့ဒီကိုရောက်သွားတော့အဲ့လိုပဲနည်းနည်းပြင်းတဲ့လူတွေကိုထောက်ပံ့ရတယ်လို့ကျွန်တော်စိတ်ထဲမှာခံစားလာပါတယ်ဒါကျွန်တော်တယောက်တည်းမဟုတ်ပါဘူးဟိုဒီမိုကရက်နဲ့ပတ်သက်လာလို့ကျွန်တော်တို့အပြောင်းလဲလေးတော့ကျွန်တော်တို့လုပ်ချင်တယ်လို့ကျွန်တော်တို့စိတ်ထဲမှာဖြစ်လာပါတယ်အဲ့ဒါပါ
Washington DC မြို့တော်နဲ့တိတ်မဝေးလာတဲ့ Maryland ပြည်နယ်မှာနေထိုင်တဲ့မမရင်ချောကတော့သူကြိုတင်မဲ့ပေးခဲ့ပြီဆိုတဲ့အကြောင်းအခုလို့ပြောပါတယ
်။ဟုတ်ကဲ့ကျွန်မကြိုတင်မဲ့ပေးထားလိုက်ပါတယ်။ကျွန်မကတော့ဒီအများအကျိုးကိုဆောင်ရွက်မယ်။ Democratic Party က Hillary Clinton ကိုရွေးထားပါတယ်။ဆိုတော့ဘာဖြစ်လို့ရွေးတာလဲဆိုတော့ဒီ candidate နှစ်ယောက်မှာရှင်းကြည့်လိုက်လို့ရှိလို့ရှိရင်သူတို့ရဲ့ပြောဆိုလုပ်ကိုင်သူတွေပုံတွေနောက်တစ်ခါသူတို့ရဲ့ဆက်တန်းခဲ့တဲ့တမိုင်းပေါ့နော်နိုင်ငံရေးတမိုင်းဆောင်ကြီးအရာကတော့Hillary Clinton ဟာဒီအမေရိကန်နိုင်ငံကိုအထုံးမဲ့သမရဖြစ်တဲ့လို့ကျွန်မယုံကြည်တယ်အဲ့ဒါကြောင့်မလို့ကျွန်မရေးဆွဲလိုက်တာဖြစ်ပါတယ
် Maryland ပြည်နယ်ကပဲမဲယုံမှာမဲသွားပေးဖို့ပြင်ဆင်နေတဲ့ကိုရင်ထွေးကတော့အခုလိုပြောပါတယ
်ကျွန်တော်ကဟိုစပြီးတော့မဲပေးတာတာနဲ့ဆိုရင်ကျွန်တော်လေးချိန်ရောက်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့ Democrat ဟို Hillary Clinton ကိုမဲပေးဖို့ဆုံးဖြတ်ထားပါတယ
်ဟုတ်ကဲ့
အဲ့ဒါမှဆိုတော့ပထမဦးဆုံးတက်လာမဲ့အမေရိကန်အမျိုးသမီးသမရဖြစ်ဖို့ရေနောက်ပြီးခုလက်ရှိအရှင်ပြိုင်နေတဲ့သမရနှစ်ယောက်မှာကျွန်တော်တို့ဒိုနာထရန့်ကပြလိုက်ရင်ကပြောင်းကစားနေပြစ်ကုန်မယ်နိုင်ငံအမေရိကန်နိုင်ငံရဲ့နိုင်ငံရေးချင်းကြီးအကြောင်းကြီးကြောင့်ကျွန်တော်တို့အမေရိကန်သမရအဖြစ်ကျွန်တော်တို့ဟီလိုရီကလင်တန်ကိုမဲပေးဖို့ဆုံးဖြတ်ထားတယ်ခင်ဗျအခုကျွန်တော်တို့ပထမဒီဗေဒုတိယဒီဗေတတိယဒီဗေတွေကြီးတဲ့အခါမှာ
ဟုတ်ကဲ့
ကျွန်တော်တို့သမရတယောက်ချင်းမှာပြောချင်းတဲ့ကိုယ်ပိုင်အရေးချင်းစကားပြောဆိုလေးကြီးလိုက်တဲ့အခါမှာသူ့မှာသမရဖြစ်လောက်နိုင်တဲ့အရေးချင်းမရှိဘူးကျွန်တော်အမြင်ပေါ့နော်ကျွန်တော်တို့တမန်လူတန်းစားတွေနဲ့တမန်လူတန်းဖြစ်လာပြီတစ်ဖက်ကပြောလာတဲ့စကားကိုပြန်ပြီးတော့အေးစေးစေးပြန်လည်ခြိပနိုင်နိုင်မရှိဘဲနဲ့ emotion တွေဖြစ်ဒေါသတွေဖြစ်ဟို person နဲ့အတက်တွေပါကြီးပြောလာတယ်အဲ့လိုလူတယောက်ကိုကျွန်တော်တို့တမန်ပြီးလိုက်မယ်ဆိုရင်ကျွန်တော်ဒီအမေရိကန်မှာနေတဲ့ပြည်သူတွေရဲ့အခြေအနေလည်းတိတ်မကောင်းဘူးခင်ဗျချက်ခနဲ့ဆိုဘလို့စော်လိုက်ရမယ်ဘလို့ချမြင်နေဆိုတဲ့ဆန္ဒတွေကများနေတယ်အေးစေးစေးနဲ့ဘလို့နိုင်ငံရေးကို control လုပ်ပြီးသွားနိုင်တယ်ဆိုတဲ့အင်အားမရှိဘူးHillary Clinton ကြည့်တော့လေသူကတော့အချက်ကြကြကျက်နဲ့လက်နဲ့ပြန်ပြီးရှင်းပြသွားနိုင်တဲ့အခြေအနေတွေကြည့်တော့အပြင်ကျွန်တော် Hillary Clinton ကိုမဲပေးဖို့ဆုံးဖြတ်ထားတာဖြစ်ပါလိမ့်မယ်